ချင်းပြည်နယ်တွန်းဆန်မြို့နယ်မှာဇန်နဝါရီလ23ရက်မနေ့ပိုင်းကချင်းပူပေါင်းတပ်ဖွဲ့တွေနဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်ခွဲထွက်ရေးလက်နက်ကိုင် PLA ကတဲ့တပုံအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တွန်းဆန်မြို့နယ်စီနန်းချေးရွာအနီးမှာချင်းပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ချင်းမျိုးသားတပ်ဦး CNF, PDF, Zolan, CDM, CN, Zogan Army, ပြည်သူ့ကာကွယ်ရေးအဖွဲ့ PDA တို့ပူးပေါင်းအဖွဲ့နဲ့အိန္ဒိယအစိုးရကိုတော်လှန်နေတဲ့ကတဲ့တပုံအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြတာပါ။တိုက်ပွဲအတွင်းမှာနှစ်ဖက်စလုံးအကြအဆုံးတွေရှိတယ်လို့ CDM, CN အဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဘာလို့လဲဆ
ိုတော့ CDM နဲ့ပတ်သက်ရှိတယ်ဗျ။ဒီအဖွဲ့ကတော့ရှိတော့တော့ပြောချစ်ပြီးတည်တယ်နဲ့မဆက်ချောပြန်ပြန်နိုင်ရရတယ်ဒီမှာဒီကို CN ပေါ်ပါတော့သူဒီ chain တန်းတန်းနဲ့တော့ CN နဲ့ပေါ်ထွက်တာဘူမိုးတယောက်ချတယ်နောက်ပတ်တော့ချတယ်ပေါ့နော်ဆိုက်ပွဲတော့ရပြမှာပဲရှိတာကြာဒီကတဲ့တပုံကအသာသာဖြစ်နေနေလည်းမဟုတ်ဘူးဒီမှာအဲ့ဒီမှာမြင်ကြတာပေါ့နော်
ကတဲ့တပုံအဖွဲ့ဟာအိန္ဒိယနိုင်ငံမဏိပူပြည်နယ်နဲ့အိန္ဒိယမြန်မာနယ်စပ်ရှိစကိုင်းတိုင်းတမူးမြို့နယ်ကလေးမြို့နယ်နဲ့ချင်းပြည်နယ်တွန်းဆန်မြို့နယ်တွေမှာအခြေပြုလှုပ်ရှားပြီးအိန္ဒိယအစိုးရကိုတော်လှန်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီတပုံအဖွဲ့တွေနယ်စပ်မှာအခြေပြုလှုပ်ရှားနေတာနှစ်ပေါင်းကြာမြင့်နေပါပြီ။မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်တော်လှန်နေတဲ့အဖွဲ့တွေပေါ်ပေါက်လာပြီးနောက်ပိုင်းအဲ့ဒီနယ်မြေတွေနားမှာလှုပ်ရှားနေကြတဲ့အတွက်အခုလိုတိုက်ပွဲတွေဖြစ်ပွားလာတာလို့ခန့်မှန်းရပါတယ်။ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းမျိုးနွယ်စုစုပေါင်းအဖွဲ့တွေနဲ့စစ်ကောင်စီအဖွဲ့တို့ကြားမှာလဲဇန်နဝါရီလ14ရက်တောက်ကြံနေ့မနက်ပိုင်းကတီးတိမ်မျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDM CN အဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါဗျာ
ကိုကျွန်တော်တို့ကစစ်ကောင်စီတွေနဲ့ပိုက်ပွဲအပြန်ထလို့စစ်ကောင်စီတွေကတက်လာလို့တို့ကထိုးစစ်ဆင်နေလို့ကင်းနဲ့တီးတိမ်ကြားမှာဒီမနေ့ဆန္ဒရေးခရဲကပြခတ်နေတာအခုတင်ပြမလားဒီ
လက်နက်ကြီးကြောင့်ကျွန်တော်တို့ပုတ်သားတွေရောက်နားလုံးဝကားနေရပေါ့နော်ဒီမှာတော့တောင်ရရတဲ့တရားရှိတယ
်တောက်ကြံနေညနေပိုင်း၄နာရီခွဲလောက်အထိတိုက်ပွဲဖြစ်ပွားနေစေလို့ပြောပါတယ်ကြာတာပရင်းနေတုန်းကလည်းတီးတိမ်မြို့နယ်ထင်ဆန်းကျေးရွာမှာချင်းပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ
်။ကျွန်တော်ဒီ PNC ရဲ့ PDF ဒုံနဲ့ရဲ့ PNO ရဲ့ PDA ရဲ့ဒီပေါ်ပြီးတော့မှာပေါ့ပိုက်ပိုက်ချနေတယ်။အခုရတော့ခုနကောင်တော့တို့အေးရေတာညာရတယ်လို့တော့မြင်ရတာပေါ့နော်
။ထင်ဆန်းကျေးရွာတိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကထိခိုက်မှုတွေများတယ်လို့ချင်းကာကွယ်ရေးအဖွဲ့ဘက်ကပြောပေမဲ့တီးခြားအတိမပြုနိုင်သေးပါဘူး။တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။တိုက်ပွဲဖြစ်ပွားမှုအတွင်တီးတိမ်မြို့နယ်ထေဆန်းကျေးရွာကနေအိမ်တချို့မီးလောင်ခဲ့ပြီးရွာဆယ်ရွာကရွာသား1000နီးပါးတိမ်းရှောင်ရတယ်လို့တီးတိမ်မြို့ကန်တဦးကပြောပါတယ်။
ဒီနေ့ရတဲ့ရတော့ issue ဖြစ်ပြီးကြတယ်။အဲ့မှာ coffee fighting change ရော။အဲ့ဟာခုနကလောက်ရှိတာအဲ့ထက်မှလေးရတော့ပါတော့ရ။အာရွာသားများတော့ဆက်ပြီးကြပြီ။
စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းကလေးမြို့ကနေချင်းပြည်နယ်တီးတိမ်ဘက်ကိုဇန်နဝါရီလ12ရက်နေ့ကအင်အားဖြည့်တင်းလာတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်မှာတိုက်ပွဲတွေပုံမှန်ပြင်းထန်လာနိုင်တဲ့အခြေအနေရှိတာကြောင့်စကိုင်းတိုင်းဘက်ကနေချင်းပြည်နယ်တီးတိမ်ဖလန်းစားတဲ့မြို့နယ်တွေဘက်ကိုပြည်သူတွေခီးသွားလာခြင်းမပြုကြဖို့ PDF ဇိုလန်းကထပ်မံမြစ်တရက်ခံထားပါတယ်အဲ့ဒါကြောင့်ဒီရက်ပိုင်းမှာတီးတိမ်မြို့ဘက်ကိုကားသွားလာမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ